တနိုင်ငံလုံးအပြည့်ခန့်ရဲစဲရေးစာချုပ်လက်မှတ်ရေးထိုးနိုင်ရေးအတွက်နိုင်ငံတော်သမ္မတအပါအဝင်အစိုးရအဖွဲ့ဝင်ကြီးတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထိပ်သီးခေါင်းဆောင်တွေဟာဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးကြပြီးတဲ့နောက်လက်မှတ်ထိုးမဲ့ရက်ကိုအကြမ်းအဖျင်းသတ်မှတ်ခဲ့ကြပါတယ်။ဒီလိုလက်မှတ်ရေးထိုးဖို့ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအပြည့်အပြတ်ဆုံးဖြတ်ချက်ပေးတာတော့မရှိသေးပါဘူး။ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးပွဲရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းကကိုမိုးစောကနေပြည်တော်ကနေအခုလိုသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့နိုင်ငံတော်သမ္မတအပါအဝင်အစိုးရအဖွဲ့ဝင်ကြီးတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထိပ်သီးခေါင်းဆောင်တွေဟာဒီကနေ့မနက်9နာရီကနေ12နာရီကျော်အထိညီပြည်တော်ကမြန်မာ International Convention Center MICC 2မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။အစိုးရဘက်ကတော့ပြည်နယ်အဆင့်ပြည်ထောင်စုအဆင့်လက်မှတ်ရေးထိုးပြီးသားဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့15ဘွဲ့နဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူညီချက် NCA ကိုလက်မှတ်ရေးထိုးဖို့ဆွေးနွေးခဲ့ပြီးတိုင်းရင်းသားခေါင်းဆောင်တွေဘက်ကတော့အစိုးရကဖိတ်ကြားမထားတဲ့အဖွဲ့6ဖွဲ့ထည့်သွင်းပြီးအားလုံးပါဝင်ရေးမူရလက်မှတ်ရေးထိုးသွားဖို့ဆွေးနွေးခဲ့ကြပါတယ်။ဒီကနေ့ဆွေးနွေးပွဲရဲ့ရလဒ်ကိုတော့မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလောက်မောင်ရွှေကအခုလိုပြောပါတယ
်။အစိုးရဘက်က15ဖွဲ့ကိုကျွန်တော်တို့ဖိတ်ထားပြီးသားဖြစ်တယ်။ကျန်တဲ့6ဖွဲ့ကျွန်တော်တို့ရှိတဲ့ဆိုရင်အဲ့ဒီ6ဖွဲ့တည်းကနေပြီးတော့အဖွဲ့3ဖွဲ့ပေါ်တယ်LDU ဒီ ANC နဲ့ WNO ကိုနိုင်ငံရေးဆွေးနွေးပွဲတက်ဖို့ဖိတ်ကြားတာဖြစ်တဲ့အတွက်သူကနိုင်ငံရေးဆွေးနွေးပွဲကနေပြီးတော့စောင့်ဖို့ဆိုတဲ့သဘောဖြစ်တဲ့အတွက် NCA ထူမလို့အဖို့ဆိုတော့တိုင်းနာကောင်းဆောင်လို့ရှင်းပြပါတယ် MNDAA ကိုတော့နိုင်ငံတော်သမ္မတကြီးက MNDAA ရဲ့ခေါင်းဆောင်နဲ့တရိုက်ကိုကျွန်တော်တို့ဒါဆက်သွယ်ဆောင်ရွက်နေတာဖြစ်တဲ့အတွက်အခုဒီစီးရင်နေရလဲကျွန်တော်တို့အစိုးရဘက်ကတော့ဖြုတ်ထားပါတယ်အဲ့တော့နှစ်ဖွဲ့ကြံတဲ့ TLN နေနဲ့ AA ကြံပါတယ်TLN ကိုတော့ bilateral ဆက်သွားမယ်သူတို့နဲ့ bilateral agreement တွေယူမယ်ပြီးလို့ရှိရင်တော့ NCA ကိုသူတို့အနေနဲ့ထိုးနိုင်ဖို့အတွက်လမ်းဖွင့်ထားတယ်ဆိုတဲ့သဘောရှိပါတယ
်လောလောဆယ်လက်မှတ်ရေးထိုးရမှာဖိတ်ခေါ်ခြင်းမခံရတဲ့အဖွဲ့တွေဟာ LDU ခေါ်လာဟု Democratic တမက WNO ခေါ်ဝါအမျိုးသားအဖွဲ့ချုပ် ANC ခေါ်ရခိုင်အမျိုးသားကောင်စီတအန်းခေါ်ပလောင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA ကိုကအဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပါတယ်။ရခိုင်တပ်မတော် AA ပါဝင်ရေးကိုတော့နီလန်းရှာနီစဲဖြစ်ပြီးလက်မှတ်ရေးထိုးရမှာဖိတ်ကြားခံထားရတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP နိုင်ငံရေးဆွေးနွေးပွဲမှာဖိတ်ကြားခံထားရတဲ့ ANC တို့နဲ့ AA ကိုပူးပေါင်းရေးအတွက်တိုင်းရင်းသားခေါင်းဆောင်တွေဘက်ကအကြံပြုထားရမှာနိုင်ငံတော်သမ္မတဘက်ကလည်းဒါကိုလက်ခံထားပါတယ်။ဒီဆွေးနွေးပွဲမှာပါဝင်တဲ့အခြားသဘောတူညီချက်တွေကိုတော့ဦးလောက်မောင်ရွှေကအခုလိုဆက်ပြောပါတယ်
။ဒီမှာရေးကြည့်တဲ့အချက်ကတော့တိုင်းရင်းသားတွေတောင်းဆိုတဲ့အထဲမှာတကယ်လို့မှအားလုံးမပါဝင်နိုင်သေးဘူးဆိုရင်နောက်အဖွဲ့တွေအတွက်စည်ရေးနိုင်ငံရေးလူမှုရေးအမခန့်ချက်တွေတောင်းပါတယ်။ဒါတွေကိုလည်းသမ္မတအနေနဲ့ဥဆောင်ပြီးတော့ဒါပြန်ပြီးတော့ညှိနှိုင်းပြီးတာဖြစ်ပါမယ်။ဒီထဲမှာရေးကြည့်တဲ့ချက်တစ်ချက်ကတော့မတရားတင်ကိစ္စပါပဲ။အဲ့တော့နိုင်ငံတော်သမ္မတအနေနဲ့ကတော့ဒီမှာကလေးကိုပေါ်တယ်ပြီးခဲ့တာကတော့လက်မှတ်ရေးထိုးပွဲအခမ်းအနားမှာလက်မှတ်မရေးထိုးခင်မှာဒီခုနလက်မှတ်ရေးထိုးမဲ့အဖွဲ့တွေအားလုံးဟာမတရားသိမ်းရပယ်ဖျက်ပြီးဖြစ်ပါမယ်ဆိုတာကိုတော့တတိကဝပြုတဲ့အတွက်ဒါတစ်ခုကောင်းပါတယ
်လက်မှတ်ရေးထိုးပွဲကိုတော့လာမယ့်အောက်တိုဘာလပထမပတ်မှာကျင်းပနိုင်ဖို့အကြမ်းင်းရက်သတ်မှတ်ထားပြီးရက်တိကျကိုတော့ဆက်လက်ညှိနှိုင်းသွားကြမှာဖြစ်ပါတယ်ဒီဆွေးနွေးချက်တွေအရအစိုးရဖိတ်ခေါ်ထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကအားလုံးပါဝင်လက်မှတ်ရေးထိုးနိုင်မလားဆိုတာကိုတော့အစင်းမြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD ကဒုတိယခေါင်းဆောင်ပူးစင်ကျုံကအခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့ဒီလက်မှတ်ရေးထိုးမယ်မထိုးဘူးဆိုတာတော့ကျွန်တော်တို့စွန့်ပြစ်ချက်မချသေးပါဘူးကျွန်တော်တို့ရဲ့ဒီကနေ့ရှင်းနေတဲ့ချက်တွေကိုကျွန်တော်တို့ဒီကနေ့ရလာတဲ့ရလဒ်တွေကိုအီယိုအစီအစဉ်ကိုပြန်တင်မှာဖြစ်တယ်ဒါတော့ကျွန်တော်တို့အနေနဲ့အဲ့ဒီချက်အချိန်ကြာမှာဘူးထုတ်ကြမယ်ဘယ်လိုလက်မှတ်ထိုးကြမယ်ဘယ်လိုတွားကြမယ်ဆိုတဲ့ကိစ္စကိုတော့ဆုံးဖြတ်မှာဖြစ်ပါတယ
်ဒီကနေ့ပြီးဆုံးသွားတဲ့ဆွေးနွေးပွဲအပေါ်မှာပူးစင်ဂျုံကအခုလိုတုံ့တက်ပါတယ
်ကျွန်တော်အနေနဲ့ပေါ့မင်တော်မှုရှိပါတယ်ဘာလို့လဲဆိုတော့ဒီကနေ့ဒီနိုင်လာခဲ့တဲ့အခြေအနေကိုကြီးချင်းအပြင်ကျွန်တော်လေးဖွဲ့ကတော့ကျွန်တော်တို့ရဲ့ဒီအနေထားမျိုးရောက်သွားပြီလို့ပြောလို့ရပါတယ်တော့ MNDA ကိစ္စလေးဝင်နေတော့ဒီမှာကြီးကတိုက်ရိုက်ခံနေတယ်ဆိုတော့ဒါလေးပဲအာလုပ်ဖြစ်မဲ့အနေထားမျိုးရှိတယ်လို့ကျွန်တော်ပြောလို့ရပါတယ်ဒီတော့ကျွန်တော်အေးကိစ္စကိုခုနလိုပေါ့ဒီကရှာပြုံးမှကျွန်တော်ကြားတဲ့မှာလဲဆွေးနွေးပြုံးမှဒါပြရှာလိုက်လို့ရှိတော့ဒါဖြစ်နိုင်တဲ့အနေထားလို့ဒီလဲရှိကောင်းရှိနိုင်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်တကယ်လို့လာမယ့်အော်တိုဘာလာဇန်းမှာလက်မှတ်ရေးထိုးနိုင်မယ်ဆိုရင်နောက်3လအကြာမှာနိုင်ငံရေးဆွေးနွေးပွဲတွေကိုစတင်ဖို့ရှိနေပါတယ် မြန်မာပြည်ရဲ့ရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးကတော့ဒီနိုင်ငံရေးဆွေးနွေးပွဲတွေမှာအကြေအလည်ညှိနှိုင်းနိုင်မှုအပေါ်မှာမူတည်နေပြီးတနိုင်ငံလုံးအပြစ်ခတ်ရစရေးစာချုပ် NCA လက်မှတ်ရေးထိုးတာကတော့ဒီနိုင်ငံရေးဆွေးနွေးပွဲတွေအတွက်ပထမခြေလှမ်းလည်းဖြစ်ပါတယ်။